ထိုင်းမြန်မာနယ်စပ်အနီးကလူဦးရေ 9,000 လောက်နေထိုင်တဲ့ဒုက္ခသည်စခန်းမှာမြေရေတွေတစ်ချိန်လို့တက်လာပြီးတော့ရေဘေးတင့်နေပါတယ်။ရေဘေးကြောင့်မို့လို့ဒုက္ခသည်စခန်းကနေအိမ်တွေထိခိုက်ပျက်စီးမှုတွေရှိနေပါတယ်။ထိုင်းမြန်မာနယ်စပ်ကရေဘေးတင့်အခြေအနေကိုတော့ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်
။စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်လေးကေကိုငင်းငယ်ရေးမျိုးစစ်ကထွက်ပြေးလာသူတွေမြအရီခရိုင်အတွင်းကကျေးရွာတွေကထွက်ပြေးလာသူတွေဟာမလော့တပုတ်စစ်ဘေးရှောင်စခန်းမှာနေထိုင်နေတာ၃နှစ်နီးပါးရှိသွားပါပြီ။အခုအခါမှာတော့အဲ့ဒီစစ်ဘေးရှောင်စခန်းဟာတောင်ရင်မြစ်ကဘာမှာစောက်ထားတဲ့အတွက်မိုးသဲထန်စွာရွာသွန်းလာမြေကြီးတာတွေကြောင့်အိမ်တွေကမြေနဲ့အတူမျောပါကုန်တယ်ဆိုပြီးစစ်ဘေးရှောင်တွေကိုအကူအညီပေးနေတဲ့ဦးစော်ထွန်းကပြောပြပါဗျ။ဒီ
လိုကြတောက်ပြုံနေတာအိမ်ကြီးကဟိုအိမ်ကြီးပဲပါပါလူတော့မပါဘူးကနော်ဟိုလူကြီးကတော့ကျူပြီးရှောင်လိုက်တာပေါ့အိမ်ကြီးက9600လောက်ရှိပြီညအကြည့်ပေါ့နော်မိုးကမင်းရဲ့ဒီမိုးကဆက်ရွာနေတော့ဆက်ပြီးတော့ဟိုကမ်းပါးတွေကဆက်ပြူမဲ့တဘောတော့ရှိတယ်ဟုတ
်ကဲ့
တော့လောလောနေတော့ဟိုအဲ့အိမ်မှာဟိုအိမ်ပါသွားတဲ့ဟိုလူတွေပေါ့အိမ်ပါသွားတဲ့လူတွေကတော့ကျောင်းထဲမှာပေါ့အများချရတာပေါ့ကျောင်းတဲ့နေကလေးတော့မူလာတန်းပေါ့ဗျာ
မူ
လာတန်းကျောင်းအဲ့မှာဖွင့်ထားတယ်ဖွင့်ထားတော့သူက300ကျော်လောက်တော့ရှိတယ်380 380လောက်ရှိတယ
်ဒီစခန်းမှာကျောင်းနေရွယ်ကလေးပေါင်း300ကျော်ရှိပြီးလူရေ 9,000 နီးပါးခိုးလုံးနေထိုင်နေတာပါအခုအခါမှာမိုးသဲထန်စွာရွာသွန်းနေတဲ့အတွက်သူတို့နေထိုင်ရတဲ့အိမ်တွေလည်းပျက်စီးကုန်တာကြောင့်အမိုးအကာတွေအဝတ်အစားတွေပါလိုအပ်နေတယ်လို့လည်းပြောပါတယ်
အဓိကတော့မိုးရွာတာမိုးရွာတာသူတို့ကညာကြီးတဲတွေပဲစောက်ထားတာဦးစောက်ထားတာမိုးတွေကဇက်တက်ရွာမိုးကြီးတော့ဟွာမိုးတွေရိုးတယ်ရိုးတော့ဝတ်စားတွေပါကြီးစုကုန်တော့သူတို့ဝတ်ဆရာမရှိပါများအဲ့လိုမျိုးဖြစ်ကုန်တာအိမ်တော်တော်များများပေါ့ဗျာသူတို့ကစောက်ထားတာ၃နှစ်ဝန်းကျင်လောက်ရှိပြီတချို့အိမ်တွေကလည်းအမှန်တော့ပြန်ဖြူရပြန်စောက်ရမှာလीအဲ့လိုဖြူပြီးပြန်စောက်ဖို့ဆိုတာလည်းသူတို့ကအခုတော့ဒီတိုင်းလေးပဲနှီးနေကြတာပေါ့အခုကတော့ဒီမိုးကုန်ပြီးရတယ်တော့သူတို့ဟိုအစ်စ်ပြင်ခောက်မယ်သဘောမျိုးဖြစ်နေမိုးတွေလိုတယ်မိုးကပြင်ပေါ့ဗျာပြင်နေလိုတယ်နောက်ပြီးတော့ဝတ်စားနေလိုတယ
်ပလော့တပုတ်စစ်ဘေးရှောင်စခန်းဟာတောင်ရင်မြစ်ပေါ်မှာတည်ဆောက်ထားတဲ့စခန်းဖြစ်ပြီးမြန်မာနိုင်ငံကရင်ပြည်နယ်မြဝတီခရိုင်ထဲမှာတိုက်ပွဲဖြစ်ချိန်ကစလို့နေရမပြောင်းနိုင်တဲ့သူတွေနေထိုင်နေကြတာဖြစ်ပါတယ်အခုဆိုရင်မိုးရင်းကာလဖြားနာတာစီးဝါးတွေလိုအပ်နေတာတွေရှိနေတယ်လို့အစားအသောက်အမိုးအကာတွေလည်းလိုအပ်နေတယ်ဆိုပြီးစစ်ဘေးရှောင်တွေကိုအကူအညီပေးနေသူတွေကပြောပြပါတယ်ရှင်